ဥက္ကမောင်ဆိုမင်းပြောပြခဲ့တာပါခင်ဗျာတဆက်တည်းတင်ပြချင်တာကတော့ဒီထိုင်းနိုင်ငံမှာကိုဗစ်ကာယောဂါနောက်ထပ်ကူးစက်ပြန်ပွားမှုကနေကာကွယ်နိုင်ဖို့နိုင်ငံထဲမှာရှိတဲ့ရွှေပြောင်းအလုသမားအားလုံးကိုကာကွယ်ဆေးထိုးပေးဖို့လိုအပ်တယ်လို့ထိုင်းကျန်းမာရေးပညာရှင်တွေကသူတို့ရဲ့အစိုးရကိုတိုက်တွန်းလိုက်ပါတယ်ဒီအကြောင်းထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ
်ထိုင်းနိုင်ငံထဲမှာတရားဝင်ကောတရားမဝင်ပါနေထိုင်လွတ်လပ်ကင်နေကြတဲ့ရွှေပြောင်းအလုသမားအားလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးမှသာနောက်ထပ်အစုလိုက်အပြုံလိုက်ကူးစက်မှုကိုကာကွယ်နိုင်မှာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံကကျန်းမာရေးပညာရှင်တွေကသတိပေးလိုက်ပါတယ်။ထိုင်းအစိုးရကရွှေပြောင်းလူသားအလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးနေတယ်ဆိုပေမဲ့အလုံးကိုထိထိရောက်ရောက်လုံလောက်အောင်ဆေးထိုးပေးဖို့လိုအပ်တယ်လို့ကျန်းမာရေးစနစ်ဆိုင်ရာသုတေသနသိပ္ပံကပညာရှင်မစ္စတာဆူရက်ကထိုင်းအစိုးရကိုတိုက်တွန်းခဲ့ပါတယ်။ပညာရှင်တွေရဲ့ထောက်ပြတိုက်တွန်းချက်တွေနဲ့ပတ်သက်လို့ရွှေပြောင်းလူသားရေးလှုပ်ဆောင်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလို့သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
။ဟာပြေဝတ်တော့ပညာရှင်တွေပညာရှင်တွေဆိုတာကတော့ယောဂကာကွယ်ထိန်းချုပ်ရေးတို့ဒီပုဒ်ရောဂါနဲ့ပတ်သက်တဲ့စနစ်ကောင်းတဲ့ပေါ်တဲ့ပညာရှင်တွေကနေပြီးတော့ထိုင်းဆိုးရွားကိုတိုက်တွန်းတာပေါ့။အဓိကကတော့ဒီလူတွေအကုန်လုံးကိုတရားဝင်ရောတရားမဝင်ရောလေဈေးထိုးပေးဖို့ကိစ္စပေါ့။ဒါလို့ဈေးထိုးမပေးဘူးဆိုလို့ရှိရင်ဒီရွှေပြောင်းလူသမားအုပ်စုတွေကနေပြီးတော့တခါဟိုအုပ်စုလိုက်ကျူးတက်မှုတော့ဖြစ်တယ်ဆိုလို့ရှိရင်တာဝန်ရှင်တခုလုံးပြန်ကူမှလေဒါကြောင့်မလို့ဒီဟာအရေးကြီးတယ်ဆိုပြီးတော့တို့တွေကထောက်ပြတာဗျာ
ထိုင်းနိုင်ငံထဲမှာရွှေပြောင်းလူသမားတန်းတဲ့အခြေရှိပြီးကိုဗစ်ကာကွယ်ဆေးထိုးပြီးတဲ့ရွှေပြောင်းလူသမား၄သိန်းနီးပါးရှိပါတယ်ဒီထဲမှာမြန်မာ2သိန်း1000ကျော်ကိုဗစ်ကာကွယ်ဆေးထိုးပေးခဲ့တယ်ဆိုပြီးထိုင်းကျန်းမာရေးဌာနကထုတ်ပြန်ခဲ့ပါတယ်ထိုင်းတောင်ပိုင်းဖမ်းကပြည်နယ်ထဲမှာတော့အစီအစီအဖွဲ့ရဲ့အကူအညီနဲ့ထိုင်းစစ်ရုံကိုဆက်သွယ်ပြီးကာကွယ်ဆေးထိုးနိုင်ခဲ့တဲ့ရွှေပြောင်းလူသမား4000ကျော်လောက်ရှိပါတယ်ဒီအပိုင်းမှာပဲအစီအစီရွှေပြောင်းစာတင်ကြောင်းကရွှေပြောင်းလူသမားတွေရဲ့ကလေးငယ်130ကျော်ကိုလည်းကိုဗစ်ကာကွယ်ဆေးထိုးနှံ့နိုင်ခဲ့တယ်ဆိုပြီးဦးမင်းဦးကပြောပြပါတယ
်ကျွန်တော်တို့ကျောင်းမှရှိတဲ့ကလေးတွေပေါ့ကျွန်တော်တို့ကျောင်းတစ်ကျောင်းမှရှိတဲ့ကလေးတွေရဲ့ဒီနမ်ကင်းဒီဘာတွေမှရှိတဲ့ဒီကျောင်းမှရှိတဲ့ကလေးရွှေပြောင်းလူသမားမြန်မာကလေးအတက်ဆက်နေနေဆက်ရှင်နေကြပေါ့ဆက်နေကြပေါ့အဲအားမျိုးအဲ့ကျွန်တော်တို့ fight ရအောင်ပို့ပြီးဒါကတော့ကျွန်တော်တို့ဒီနေ့မှာကျွန်တော်တို့ကစစ်မှားရေးဌာနနဲ့ဒီနေ့အသင်ပြည်တယ်ကျွန်တော်တို့မြို့နယ်စစ်မှားရေးဌာနနဲ့ပို့ပြီးအသင်ပြည်တယ်ဒါကြောင့်ခြေုံနဲ့ကျွန်တော်တို့ညှိနှိုင်းပြီးတော့အဖွဲ့အစည်းအနေနဲ့ပေါ့နော်အစည်းအဝေးအနေနဲ့ညှိနှိုင်းပြီးတော့ဒီကျွန်တော်တို့ FBD အနေနဲ့ဒီမှာလုပ်ပြီးတော့ထိုးပေးတဲ့ဟာကတော့ဒီဖန်ကားပြိုင်နေမှာပဲနော်ဖန်ကားပြိုင်နေတယ်ပါပဲနော်ကျွန်တော်4000ကျော်တော့ကျော်လောက်တော့ရှိပြီကအခုထိုးပေးနေတာလေ
ရှေ့ကျောင်းလူသားတွေအတွက်ကာကွယ်ဆေး3000ကနေ4000အတွက်ကိုဗစ်ကာကွယ်ဆေးတွေပေးထားပေမဲ့ဒီရက်ကလုံလောက်မှုရှိရလားဆိုပြီးပညာရှင်မစ္စတာဆူရက်ကမေးခွန်းထုတ်ပါတယ်။ရှေ့ပြောင်းလူသားတွေအတွက်ကိုဗစ်ကာကွယ်ဆေးရရှိနိုင်မှုအပိုင်းမှာအခက်အခဲတချို့ရှိနေတယ်ဆိုပြီးသူကထောက်ပြပါတယ်။ထိုင်းနိုင်ငံထဲကတချို့စိတ်ရုံလုပ်ရုံတွေမှာကာကွယ်ဆေးထိုးပေးခြင်းလုပ်ငန်းတွေလုံဆောင်နိုင်ဖို့အတွက်အဆင်မပြေတာတွေနဲ့အခက်အခဲတွေရှိနေစေဖြစ်တယ်ဆိုပြီးသူကပြောပါတယ်။နောက်ထပ်အုပ်စုလိုက်ကူးစက်ပြန်ပွားမှုတစ်တည်းဖြစ်လာမှမျိုးကိုကာကွယ်နိုင်ဖို့ရှေ့ပြောင်းလူသားတွေအားလုံးကိုထိထိရောက်ရောက်ကာကွယ်ဆေးထိုးပေးဖို့ကိုလည်းထိုင်းအစိုးရကတိုက်တွန်းခဲ့ပါတယ်။ထိုင်းနိုင်ငံမှာမလာကနေဩဂုတ်လအထိရွှေပြောင်းလူသမား39000ကျော်ကိုဗစ်ကူးစက်ခံရပြီးဒီထဲကအများစုကတော့အိန္ဒိယချင်းနိုင်ငံတွေဖြစ်တဲ့မြန်မာ၊လာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေကဖြစ်ကြပါတယ်။လက်ရှိမှာတော့ထိုင်းနိုင်ငံထဲမှာကိုဗစ်အတည်ပြုလူနာ39000ကျော်ရှိနေပြီးနိုဝင်ဘာလ5ရက်နေ့မှာအသစ်ကူးစက်သူ8000ကျော်ရှိနေဆဲဖြစ်ပါရဲ့ရှင်
။ VOA သတင်းတော့မအေးမှဖြစ်ပါတယ်ခင်ဗျာ။ကျွန်တော် VOA Radio ရဲ့မီတာလိုင်းအပြောင်းလဲတွေရှိတာကိုလည်းပြောပြချင်ပါတယ်။ VOA ရဲ့ည9:00-10:00အထိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းတို့မီတာ19 kHz 5539၊လိုင်းတို့မီတာ25 kHz 11803၊လိုင်းတို့မီတာ32 kHz 9335ကနေပြီးတော့နိုဝင်ဘာလကနေနောက်နှစ်မတ်လအထိထုတ်လွှင့်သွားမှာဖြစ်ပါတယ
်။ VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ် 24 နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ် 24 နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန် RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်း